အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုအစိုးရကချမှတ်ပေးထားတဲ့စံသတ်မှတ်ချက်တွေရဲ့အောက်မှာတော့သက်ဆိုင်ရာပြည်နယ်တွေအတွက်ကိုယ်ပြည်နယ်ရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ပိုင်းခွင့်တွေပေးထားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးစကော့မာရှယ်ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း200ကျော်ကျင့်သုံးခဲ့တဲ့ပြည်ထောင်စုစနစ်နဲ့ပတ်သက်လို့ဆွေးနွေးညှဉ်းခုံမှုတွေကတော့ဒီကနေ့အထိရှိနေဆဲဖြစ်ကြောင်းရန်ကုန်မှာဒီနေ့ကျင်းပတဲ့ ISB မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ကကျင်းပတဲ့ Federal ရေးရာဆွေးနွေးပွဲမှာပြောဆိုသွားတာပါ။ကိုသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ်။
ISP မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ကထုတ်ဝေတဲ့စာဆောင်ပါစာတမ်းတွေနဲ့ပတ်သက်လို့သုံးလတစ်ကြိမ်ကျင်းပတဲ့ဆွေးနွေးပွဲမှာဒီမိုကရေစီပြည်ထောင်စုမျှော်ယီပန်းတိုင်နဲ့ညှိနှိုင်းယူရမယ့်ဖြစ်တဲ့ကြေးများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာပါဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးစကော့မာဆီကအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေနဲ့ပြည်ထောင်စုစနစ်အကြောင်းကိုအခုလိုရှင်းလင်းသွားခဲ့ပါတယ
် We tried to build a federal system that gave enough power to the national government
အမျိုးသားစုဝါကိုလုံလောက်တဲ့အာဏာအနည်းနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုကျွန်တော်တို့ကတိဆောက်ဖို့ကြိုးစားပါတယ်။ဒါပေမဲ့ပြည်နယ်တွေနဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေကိုလည်းတာဝန်အနည်းမီတာဝန်ယူဖို့အာဏာအနည်းထားတဲ့လုပ်ပိုင်ခွင့်ပြုထားတာပါ။ဒါကြောင့်ဒေသဆိုင်ရာအရာရှိတွေပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေအနေနဲ့သူတို့လူ့ဖွဲ့စည်းအတွက်လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်ပါတယ်
။ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးဖေခရမ်မစ်ရီလက်တယောက်ပြီးအိန္ဒိယနိုင်ငံမှာမတူကွဲပြားတဲ့လူမျိုးစုတွေနဲ့အယူဆပေါင်းစုံပေါင်းစည်းနေထိုင်နေအောင်ချမှတ်ကျင့်သုံးခဲ့တဲ့နိုင်ငံရေးစနစ်အကြောင်းကိုရှင်းပြသွားပါလေ
The United States as a melting pot and of India as a mosaic both of them
အမေရိကန်ပြည်ထောင်စုဟာမတူကွဲပြားတဲ့လူမျိုးစုတွေစုပေါင်းဝင်ရောက်လာတဲ့နေရာဖြစ်သလိုအိန္ဒိယဆိုတာကလည်းအစိတ်အပိုင်းပေါင်းများစွာနဲ့ဖွဲ့စည်းပေါင်းဆက်ထားတဲ့နိုင်ငံဖြစ်ပါတယ်နှစ်နိုင်ငံစလုံးကမရှိမဖြစ်လိုအပ်တဲ့ညီညွတ်ရေးအတွက်လိုအပ်ချက်ကိုဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်ချင်းကပုံမှာကွဲလွဲချက်အနည်းငယ်ရှိတဲ့ဆိုပေမဲ့လည်းနှစ်နိုင်ငံစလုံးရဲ့ကြီးမားချက်တွေကတော့အတူတူပါပဲပြည်သူတွေအားလုံးအကြီးသေးအတူတူဂုဏ်သိက္ခာနဲ့ခွင့်ရတန်းတူရရှိရေးဆိုတဲ့မူရီပေါ်မှာတိုင်းပြည်ကိုတည်ဆောက်ထားတာပါလို့တမ်မတ်ကြီးဖက်ခရမ်မစ်ရီကပြောပြသွားတာပါ ISP မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးမင်းစင်ကလည်းဖက်ဒရယ်ရေးဆွေးနွေးရင်းစဉ်းစားသင့်တဲ့အချက်တွေဆိုပြီးအခုလိုပြောဆိုသွားပါတယ
်ဒီဖက်ဒရယ်အကြောင်းပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြည်လည်မယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်အသားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်။တကယ်တမ်းကျတော့ပြီးခဲ့တဲ့နှစ်20 30အတွင်းမှာလူရန်စားကွာခြားမှုကအကြီးအမားဖြစ်လာတာတွေ့ရတယ်။စင်ရဲချမ်းသာကွာခြားမှုကအကြီးအမားကြီးဖြစ်လာတာတွေ့ရတယ်။စမ်းတမ်းမှာလည်းစမ်းခရိုနီစမ်းတထေးရှိသလိုပဲစမ်းနင်းပြားလည်းရှိတာပဲ။ကချင်းခရိုနီကချင်းတထေးရှိသလိုကချင်းနင်းပြားလည်းရှိတာပဲ။Federal synergy ပေါ်လာလို့အဲ့နင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာပဲအဲ့တော့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတခုတည်းပိတ်ပြီးတော့မပြောသင့်ဘူးလို့ကျွန်တော်တို့ထင်တယ်အဲ့တော့ကျွန်တော်တို့ခက်ခဲနောက်ထပ် structural ပေါ့နော်အကျက်တဲတခုအမွေဆက်ခံလိုက်တဲ့အကျက်တဲတခုကပါလဲဆိုတော့လူမျိုးရေးတွေမကဘူးဘာသာရေးတွေမကဘူးလူရန်းစားကွာဟမှုတက်ကြီးမလာတာစင်ရဲချမ်းသာကွာဟမှုတက်ကြီးလာတာကိုစဉ်းစားဖို့တင်တယ်အမျိုးသားအမျိုးသမီးကြားမခံယူစိတ်ပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုတွေလည်းပိုများလာတာတွေ့ရတယ်။ဒါတွေလည်းကျွန်တော်စဉ်းစားသိနေတယ်။ဒီ Federal အကြောင်းပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြည်လည်မယ်လို့ထင်နေကြတယ်။ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်အသားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ
်။စာတမ်းတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ Federal မှုတိုင်းရင်းသားဒေသတွေနဲ့ဒဏ်တူအခွင့်အရေးပထဝီဝင်နေထားတဲ့လူမျိုးစုကိုအခြေခံတဲ့ပြည်ထောင်စုဖွဲ့စည်းပုံပေလုံသဘောတူညီချက်စတဲ့အကြောင်းအရာတော်တော်များများအပြင်တက်ရောက်လာသူတို့ရဲ့မိခွန်းတွေကိုပြန်လည်ဖြေကြားပြီးတော့လဲဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ